ဒါဒီနေ့ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံကြတယ်ဆိုတော့2015ရွေးကောက်ပွဲအတွက်ဘာတွေများအဓိကဆွေးနွေးဖြစ်ခဲ့ကြတာလဲရှင
်။ပထမအချက်ကတော့ခြေခံမဲစည်းရင်ပြည်စုံမှန်ကန်ရေးအဓိကပဲ။နောက်ဒုတိယတစ်ချက်ကကျွန်တော်တို့မဲစည်းရင်မှန်ကန်ရေးဆိုတာခြေခံဥပဒေကဖွင့်ပြထားတဲ့အာမဲပေးပိုင်ခွင့်ရှိတဲ့လူအလုံးမဲပေးနိုင်ရေးဒီမဲပေးတဲ့ကာလမှာကျွန်တော်တို့တပါတီနဲ့တပါတီပြင်ပြိုင်နဲ့ကိုယ်စားလှယ်တစ်ဖွဲ့နဲ့တစ်ဖွဲ့ပဋိပက္ခမဖြစ်အောင်ရွေးကောက်ပွဲကာလတွေမှာငြင်းငြိမ်းချမ်းချမ်းနဲ့ဖြစ်အောင်အားလုံးလက်စုံတောက်စုံဝိုင်းဝန်းကူညီဖို့အတွက်ကျွန်တော်အားလုံးတွင်းတွင်းညှိနှိုင်းပါတယ်ပြီးတော့ဒီကာလတွေမှာဒီကုံတို့ဒီတစ်ဖွဲ့နဲ့တစ်ဖွဲ့အဲ့လိုပြဿနာတွေမဖြစ်အောင်ဖြစ်လို့ရှိရင်လဲတိုးတင်ပြီးတည်အောင်ပြဿနာကြီးမိဘကြီးကြီးဒီတစ်ခုမဟုတ်ဘဲနဲ့ချိန်မီတိမ့်တိမ့်နိုင်အောင်ပေါ့အဲ့လိုအားလုံးနဲ့ကျွန်တော်တို့သက်ဆိုင်သူအားလုံးနဲ့ငြင်းငြိမ်းချမ်းချမ်းနဲ့ဖြစ်အောင်တွင်းတွင်းပါတယ်အဲ့တော့ကျွန်တော်တို့ပါတီကိုယ်စားလှယ်တွေနဲ့မြို့နယ်အဆင့်မှာရောတွေ့ဆုံကြတဲ့အခါမှာဒီ2015ရွေးကောက်ပွဲရွေးကောက်ပွဲကြီးအောင်မြင်ဖို့အတွက်အဓိကလိုအပ်တဲ့ဓမ္မမဲဆန္ဒရှင်တွေအားလုံးပါဝင်နိုင်တဲ့အနေအထားဖြစ်အောင်ဒီမဲ့အခြေခံမဲဆန္ဒရှင်စီရင်ကိုပြည့်ပြည့်စုံစုံနဲ့ပြင်ဆင်ဖြည့်ဆွတ်ပြီးတော့ပိုင်းဝန်းကူညီကြဖို့အားလုံးဆွေးနွေးသဘောတူဖြစ်ကြပါတယ
်။ရခိုင်ပြည်နယ်အခြေခံမဲဆန္ဒရှင်နဲ့ပတ်သက်ပြီးတော့ဘလို့များအခက်အခဲတွေများရှိနေလဲရှင်
။ဒီမှာကတော့ကျွန်တော်ရက်ကြီးကော်ခွဲလောက်တတိကွင်းဆင်းပြီးတော့ကြည့်ရခါမဲဆန္ဒဟာအများစုကတော့ပြည့်စုံတယ်။ကြံတဲ့လူတွေဟာနည်းနည်းပါးပါးကြံတယ်။မဲဆန္ဒထဲမှာပါတဲ့လူတွေကလည်းနာမည်မှာစာလုံးပေါင်းတပ်ပုံအမှားတာမျိုးတွေတန်တူကြောင်းခွဲလေးတွေပေါ့စာလုံးမှားတာတွေရှိတယ်အမှတ်ပုံတင်တချို့မှားတာတွေရှိတယ်လူ20 30လောက်အမေနာမည်တခုတည်းပြစ်ထားမျိုးတွေအဲ့လိုမျိုးတရွာမှာတွေ့တယ်ကျန်တာတွေကတော့အဲ့မှတ်ပုံတင်မပါလို့မှတ်ပုံတင်မရှိလို့မဲစင်းမှာမထက်ဖြစ်တဲ့နည်းနည်းလေးတဲတဲကွက်ကွက်မသိတဲ့ဖွဲ့လေးတွေတွေ့ရတာပေါ့ကျွန်တော်တို့အဲ့ဒါတွေကိုတော့ရှင်းလင်းပြတဲ့အခါသူတို့အားလုံးသဘောပေါက်ပြီးတော့ထက်လုံနေကြပါတယ
်အခုဒီ green card ထုတ်ပေးထားတဲ့လူတွေအတွက်ကောရွေးကောက်ပွဲမှာပေါ့နော်မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုများစီစဉ်ထားပါလဲရှင
်အခုတတိတော့ကျွန်တော်တို့ green card ကိုဒီထုတ်ပေးတယ်ဆိုရလို့အားလုံးပြည့်ပြည့်စုံစုံလည်းမရှိသေးဘူးပထမ white card ကိုတော့မှကျွန်တော်တို့ရခိုင်ပြည်နယ်မှာအပ်တဲ့လူက3-3 လားတစ်ဝက်လောက်ပဲအပ်သေးတယ်တော့ extension လည်းပေးထားတာရှိပါတယ်ဒီလူတွေမဲပေးခွင့်ရှိမရှိဆိုတာကျွန်တော်တို့လွှတ်တော်ကနေပြီးတော့သူတို့ဆုံးဖြတ်မှာပဲရပါမယ်ကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နေနဲ့တော့ဆုံးဖြတ်ပိုင်ခွင့်မရှိဘူးပေါ့ခင်ဗျာ
ဒီနေ့တွေ့ဆုံမှုမှာနိုင်ငံရေးပါတီတွေဘက်ကရောဘာတွေများတင်ပြဆွေးနွေးကြတာမျိုးရှိလဲရှင
်ဒီနေ့တွေ့ဆုံမှုမှာတော့ကျွန်တော်ကြောက်ဖြူကနိုင်ငံရေးပါတီကိုယ်စားလှယ်တွေမဲယုံသွားရေးလာရေးခက်တဲ့နေရာတွေမှာ2010တုန်းကရွေးကောက်ပွဲမှာကြီးခဲ့တဲ့မဲယုံရေးအတွက်ထက်တို့ရရွာနာမည်နဲ့ကိုပြောပြီးတော့ရွာတွေမှာသွားရေးလာရေးခက်တဲ့တို့ကြောင့်စံချိန်စံညွန့်ထားတဲ့အ ਨੇ စုံမဲဆန္ဒရှင်ကျွန်တော်တို့ကမဲယုံတယုံမှာအ ਨੇ စုံ300ကနေပြီးတော့3000တတိပေါ့နော်အဲ့လိုရှိရမယ်ဆိုပြီးတော့စံထားရလို့တချို့သွားရေးလာရေးခက်တဲ့ရရွာတွေမှာမဲယုံတွေတိုးချဲ့ဖွဲ့စည်းပေးဖို့တို့တင်ပြတောင်းဆိုပါတယ်တင်ပြတောင်းဆိုပေမဲ့ဘယ်လိုပြောမလဲဆိုတော့လက်တွေ့မှာကိုဒီမြို့နယ်ကော်မရှင်တွေကနေပြီးတော့ကွင်းဆင်းပြီးတော့ဟိုက200 300ပေးရမယ်ဆိုပြရလို့240လောက်နဲ့သွားရေးလာရေးခက်တဲ့ရွာတွေမဲဆန္ဒရှင်240လောက်ရှိပြရလို့မဲယုံတွေတိုးချဲ့ဖွဲ့ထားတယ်အဲ့တော့ပါတီတွေကတောင်းဆိုတဲ့ကိစ္စတွေကိုမြို့နယ်ကော်မရှင်အနေနဲ့စီစဉ်ဆောင်ရွက်ထားပြီးစစ်ထားကိုလည်းတွေ့ရပါတယ်နောက်သူမဲစည်းရင်နဲ့ပတ်သက်ပြီးတော့များစုမေးတာကတော့ဒီမှတ်ပုံတင်မရှိတဲ့လူကိစ္စတွေကိုလည်းတော်တော်မေးပါတယ်အဲ့တော့တိုင်းရင်းသားထဲမှာလည်းမှတ်ပုံတင်မရှိတဲ့လူတွေအဲ့တော့မဲစင်းထဲမှာထည့်ရမလားမဖဲ့မထည့်ရလားဆိုတဲ့ကိစ္စကျွန်တော်တို့ကတော့ညွှန်ကြားချက်တိုင်းပဲလို့ပထမဦးစားပေးအနေနဲ့ကမှတ်ပုံတင်ရှိတဲ့လူတွေအဲအခြေခံမဲစင်းမှာထည့်တယ်ဒုတိယအဆင့်အနေနဲ့မှတ်ပုံတင်မရှိဘူးသို့တော်လည်းပဲဒီလူတွေဘိုးစင်ပေါင်စစ်ကပဲဒီမှာနေလာခဲ့တဲ့ပုံကိုယ်တွေဖြစ်တယ်တိုင်းရင်းသားဖြစ်တယ်ဆိုရင်ရက်ကြီးသောက်ကူပြုကော်မတီကထောက်ခံချက်နဲ့ဒီလူတွေကိုမဲစင်းပြုစုပါတယ်နောက်တစ်ဆင့်ကနိုင်ငံသားထောက်ထားတစ်ခုမှမရှိဘူးတိုင်းရင်းသားလို့လေတန်တရားဖြစ်ဖွယ်ရှိရင်တော့ဒီလူတွေကိုလောလောဆယ်မဲချင်းမှာဆက်လို့မရသေးပါဒီလူတွေလောက်ဝကနဲ့စီစစ်ပြီးတော့မှလောက်ဝကနေပြီးတော့နိုင်ငံသားတစ်မျိုးမျိုးချက်ခွင့်ရတယ်ဆိုရင်အဲဒီလူတွေကိုပါဆက်လို့ရပါတယ်လို့အဲ့ဒါအဲ့ဒီကိစ္စလေးကနည်းနည်းနေရာတကာမှာမဟုတ်တော့လဲပေါ့လေဒီကျွန်တော်သွားတဲ့ခီးစဉ်တစ်လျှောက်မှာတော့အမေးများတဲ့ကိစ္စလေးတစ်ခုဖြစ်ပါတယ်
အခုလိုဖြစ်ကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပါကျေးဇူးတင်ပါတယ်